ချင်းပြည်နယ်ဟာကာမြို့ရဲ့အဓိကဆက်သွယ်ရေးလမ်းကြောင်းတွေဖြစ်တဲ့ဟာကာကန်ကောလမ်းဟာကာကလေးလမ်းတွေဟာမြေပြိုတဲ့အတွက်ကားလမ်းတွေပျက်စီးကုန်ပြီးလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေတာဖြစ်ပါတယ်။ချင်းပြည်နယ်ဟာတောင်ပေါ်ဒေသတစ်ခုဖြစ်တာကြောင့်ဆန်ပါဝင်အခြေခံစားတောက်ကုန်တွေနဲ့အခြားလူသုံးကုန်ပစ္စည်းတွေကိုကလေးမြို့နဲ့ကန်ကောမြို့နယ်တွေကနေတဆင့်ဝယ်ယူနေရတာဖြစ်ပါတယ်။အခုလိုလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်ကုန်တဲ့အတွက်ဒီလာဇမ်းမန်းကနေစပြီးစံတအိတ်ကိုကြက်သသိန်းခွဲလောက်အထိဈေးတက်သွားပေမဲ့ဝယ်ခြင်းရင်အောင်ဝယ်လို့မရတဲ့အခြေအနေအထိဖြစ်နေပါတယ်။စံတွေကိုအရင်ကကားကြီးတွေနဲ့တဲတာဖြစ်ပြီးတဲယူစိတ်ဟာစံတအိတ်ကို1900သာဖြစ်ပါတယ်။အခုချိန်မှာတော့တဲယူစိတ်ဟာစံတအိတ်ကိုကြက်သသောင်းဖြစ်နေတဲ့အတွက်တဲယူစိတ်တွေကြောင့်ဈေးတက်နေရတာလို့ဟာခါမျိုးကမတ်မော်မွေစံဆိုင်ပန်ရှင်ဦးအယ်မာထန်းကပြောပါတယ်။
ဆန်ကြီးချီနီယာကတီဦးတို့ထောက်မနော်တက်တယ်လမ်းလဲဆူတယ်လမ်းပတ်စစ်တွေလည်းမကောင်းဘူးဆိုတော့ကာခအခုတောင်းရှိတယ်ကလေးနဲ့ဟာခတောင်းရှိတယ်အဲ့ဒါနဲ့ကလေးမှလည်းဈေးတက်တယ်အရင်ကားကြီးတွေတော့တန်ဆာခ1900ပဲရှိတယ်အခုကတော့မာရင်လည်းအိတ်90လောက်ပဲ60လောက်ပဲတည်နိုင်တယ်ကာခလည်းတောင်းဖြစ်နေတယ်အဲ့ဒါကြောင့်ရောင်းတဲ့လူရတဲ့ဖိတ်စာရင်းဆိုင်တာအဲ့ဒါမာရရလည်းအခက်ခဲကြုံနေတယ်။မာတလောက်လည်းမရောက်နိုင်ဘူးပေါ့နော်။အဲ့လိုဖြစ်နေတယ
်။အခုလိုစံစင်းလုံးပြင်တာကိုထိမ့်ချုံနိုင်ဖို့ချင်းပြည်နယ်အစိုးရကလည်းစ조사နေတယ်လို့သိရပါဗျ။ချင်းပြည်နယ်အစိုးရကအစိုးရဘက်မှရှိနေတဲ့စံအိတ်တွေကိုထုတ်ရောင်းပေးနေတာတွေရှိတယ်လို့ချင်းပြည်နယ်အစိုးရစိုက်ပျိုးရေးနဲ့မွေးမြူရေးဌာနကဝန်ကြီးဥဗန်ထောင်းကပြောပါဗျ။
ကုန်စင်းနှုန်းတွေကတော့ဒီလိုတဘာဝဘေးအန္တရာယ်ကြုံတွေ့လာတဲ့အခါကျတော့အဲ့လိုမျိုးတက်တာကြီးရှိတဲ့အခါကျတော့အဲ့ဒီရဲ့ရိုက်ခတ်မှုလည်းကျွန်တော်တို့ဒါအနည်းနဲ့အများတော့ကြုံတွေ့ရမှာပဲသို့တော့ကျွန်တော်တို့အနေနဲ့တော့တည်ယူပို့ဆောင်တဲ့နေရာမှာဈေးနှုန်းပိုပြီးမှတက်တာအောင်ဆောင်ရွက်တာတို့ကျွန်တော်တို့စီမှာရှိတဲ့လက်ကျန်ဆန်တဲ့အနေနဲ့ပြီးမှတင်းတင်းမြတ်တဲ့ဈေးနဲ့ရောင်းပေးတာတို့ကျွန်တော်တို့လုပ်ပေးနေမှာဖြစ်ပါတယ်အဲ့လိုလုပ်လိုက်ရင်တော့ဈေးနှုန်းအစမတန်တချင်းကိုတော့အထိုက်အလျောက်ထိန်းချုပ်နိုင်လိမ့်မယ်လို့ယူဆပါတယ်ခင်ဗျ
တည်ယူစိတ်တွေမြင့်နေတဲ့အတွက်စံတွေသားမကစီအာလူကြက်သွန်ဒီစတဲ့အခြေခံစားတောက်ကုန်တွေဟာလည်းမူလဈေးတက်ကိုတစကြော်အထိဈေးတက်နေပါတယ်။စာအုပ်စီတပိတ္တာဆိုရင်အရင်ကကြက်2900ကနေလက်ရှိကြက်4300အထိအာလူနဲ့ကြက်သွန်ဒီဆိုရင်အရင်ကတပိတ္တာကို1000ကနေ2000အထိပေးဝယ်နေရပါတယ်။ဟာခါမျိုးမြို့ဟောင်းရက်ွက်ကဆက်ခင်းနေဟာလည်းမြေပြိုတဲ့အထက်ပါသွားတဲ့အတွက်ခရမ်းကျင်သီးလိုဟင်းသီးဟင်းရွက်ကုန်စင်းတွေကိုလည်းဈေးကြီးပေးဝယ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်လောင်စာစီတွေပြတ်တောက်နေတဲ့အတွက်အချို့စီဆိုင်တွေပိတ်ထားရပြီးဝယ်လို့ရတဲ့ဆိုင်တွေမှာဆိုရင်လည်းအရင်ကတကာလန်ကိုကျက်3900ကနေအခုဆိုရင်ကျက်1000အထိ3000နီးပါးပေးဝယ်နေရပါတယ်။ဒါတောင်ဝယ်ခြင်းတိုင်းဝယ်လို့မရဘူးလို့ဟာကာမျိုးကဒေတာကန်စလိုင်းဟော်လီတော့တလိန်ထန်ကပြောပါတယ်။
ခုလက်ရှိအချိန်တွေမှာလက်ရှိဈေးကတကာလန်ကို1000အထိဈေးတက်လာတယ်။ကန်ကိုလန်ဖက်ကနေလေကာလန်ကမပေါ့ဘူးပြီးတော့ကလေးလန်ဖက်ကနေလေကာလန်ကတိတ်ပြီးမပေါ့ဘူးကာသေးလေးပဲဝင်နိုင်တယ်ဆိုတော့အဲ့ဒီတော့ကြောင့်လက်ရှိဈေးဒီကလေးတော်တော်လေးဈေးတက်ရချင်းဖြစ်ပါတယ်ပြီးတော့အထူးသဖြင့်ကျွန်တော်တို့ဒီဟာခါမြို့ပေါ်မှာဒီ1000နဲ့တောင်မှကျွန်တော်တို့ဝေဖို့ကတော်တော်လေးခက်ခဲတယ်အဲတချို့2ဆိုင်3ဆိုင်လောက်ပဲရှိတယ်အဲ့ဒီ2ဆိုင်3ဆိုင်တောင်မှအခုဖလားမြို့ကနေကားနဲ့တစီနဲ့တစီကိပြီးတော့လာတဲ့လက်ရှိဖြစ်ပါတယ
်ဟာခါမြို့မှာဆိုရင်အချို့ဆန်နဲ့လောင်စာစီအယောင်ဆိုင်တွေဟာပစ္စည်းပြက်လက်နေတဲ့အတွက်ဒီနေ့အထိပိတ်ထားရပြီးဖွင့်ထားတဲ့ဆိုင်တွေမှာဆိုရင်လည်းကုန်ပစ္စည်းအနည်းငယ်သာရှိတာကိုတွေ့ရပါတယ်။မုံများလို့မြေပြိုထားတဲ့ဟာခါကန်ကောလန်ဟာအခုချိန်ထိလူသာသွားလို့ရတဲ့အခြေအနေသာရှိနေပြီးကားတွေသွားလာနိုင်ဖို့အချိန်ကြာနေဦးမှာဖြစ်ပါတယ်။ဟာခါကလေးလန်မှာလည်းအခုသွားနေတဲ့နေရာတွေဟာမြေထက်ပြိုနိုင်တဲ့နေရာတွေရှိနေတဲ့အတွက်အဆက်အသွယ်ပြန်ပြတ်တောက်ပြီးရိတ်ခါပြတ်သွားမှကိုဒေသခံတွေကစိုးရိမ်နေကြပါတယ်ရှင်။